အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာအမေရိကန်ရဲ့ USS William P. Lawrence ဖြတ်သင်းဘောကြီးနဲ့အတူဂျပန်လေယာဉ်တင်သင်္ဘောအိန္ဒိယရေတပ်သင်္ဘော20နဲ့ဖိလစ်ပိုင်ကင်းလှည့်ရေယာဉ်တို့ဟာတရုတ်ကတူပိုင်နေလို့ကြေညာထားတဲ့ရေပြင်မှာပူးတွဲလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းအမေရိကန်ရေတပ်ကချက်တပြင်းနေမှာပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာအလားတူပူးတွဲဆင်းရဲလေ့ကျင့်မှုကိုအရင်ကလည်းလုပ်ခဲ့တာပါ။အခုတခါလဲတရုတ်ရဲ့ဒေါ်လာဘီလျံ200ဘူးရှိတဲ့တွင်ကုန်ပစ္စည်းတွေပေါ်ခွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ချိန်ချောင်းနေချိန်မှာလေးနိုင်ငံပူးတွဲလေ့ကျင့်မှုလုပ်ပြီးစိန်ခေါ်ခဲ့တာဖြစ်ပါတယ်။ဂျပန်ကလေယာဉ်တင်သင်္ဘောကြီးနှစ်ဆင့်တက်ကဒဇင်းဖြစ်တဲ့အီဇူမိုကိုဆစ်လွတ်ခဲ့တယ်လို့အိန္ဒိယကဖြတ်သင်းဘော INS ကိုကတားနဲ့ရေတပ်သင်္ဘောအထောက်အကူပြု INS ရှက်ကီကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်တွင်လေးနိုင်ငံပူးတွဲလေ့ကျင့်မှုကဗိုလ်တော်ဟုနေမှာပြီးဆုံးတာပါ။တနင်္လာနေ့ကအမေရိကန်စစ်သင်္ဘောကြီးနှစ်ဆင့်ဟာတရုတ်ကတူပိုင်နေလို့ကြေညာထားတဲ့ရေပြင်တွေကကျွန်းစုတွေနာဖြတ်သွားခဲ့တဲ့အတွက်တရုတ်အစိုးရကချက်ချင်းပဲကန့်ကွက်ခဲ့တာပါ။အမေရိကန်ရေတပ်ကတော့ဒါဟာကဘာတလွှားကနိုင်ငံတကာရေပိုင်နဲ့ဖြစ်တဲ့အတွက်လွတ်လပ်စွာသွားလာခွင့်ရှိတယ်လို့ဒီရေပြင်ပိုင်နဲ့အတွက်အမေရိကန်ရဲ့မဟာမိတ်တွေကလည်းသူတို့ပိုင်နဲ့လို့ကြေညာထားကြောင်းပြောပါတယ်။မဟာဗျူဟာကျတဲ့တောင်တရုတ်ပင်လယ်ပြင်တွေကနေရာအလုံးကိုတရုတ်ကတူပိုင်နေလို့ကြေညာထားတာဖြစ်ပြီးဒေတာရင်းနိုင်ငံတွေဖြစ်တဲ့ဘရူနိုင်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကအဲ့ဒီနေရာနေမြေပိုင်ဆိုင်မှုအငြင်းပွားနေတာဖြစ်ပြီးပူးတွဲစီးရဲလက်ချက်မှုလုပ်တဲ့နိုင်ငံ၄နိုင်ငံတွေကအမေရိကန်ဂျပန်နဲ့အိန္ဒိယတို့ကတော့နေမြေအငြင်းပွားမှုမရှိပါဘူး။